Burmese.
မင်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American တန်ကနေ2019ခုနှစ် January 26ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိစတင်ထုတ်လွှင့်ပေးနေပါပြီ။ Line Dometer 1919.25 တို့ကနေဓာတ်ရိုက်တန်လွှင့်နေပါပြီရှင်။စနေညနေခင်းရဲ့အစီအစဉ်မူကကျမဆုမောပါရှင်
။ကျွန်တော်အောင်လင်ဦးပါ။ဒီညနေနားဆင်မဲ့သတင်းတွေမှာတော့အာဖဂန်နိုင်ငံကနေအမေရိကန်တပ်ဖွဲ့တွေပြန်ရောက်သိမ်းမဲ့စီစဉ်တရက်ကိုအမေရိကန်နဲ့တာလီဘန်တွေကြားသဘောတူညီချက်ရရမယ်ဆိုတဲ့သတင်းတွေထွက်နေပါတယ်။ဗန်နိုက်ဆန်ရဲ့ယာယီသဘောတူညီချက်တရက်ရခဲ့ပြီးနောက်ရက်ဆိုင်ထားတဲ့အမေရိကန်အစိုးရလုပ်ငန်းတွေအခုအခါပြန်လည်လက်ပတ်နိုင်ကြတော့မှာဖြစ်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့ကိုရန်နိုင်နဲ့အတူကြီးညာပေးသွားမှာပါ။
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်ထိတ်တရောက်သတင်းလွှာတွေကတော့မြမပြည်ဝင်ခွင့်ပိတ်ပင်ခံထားရတဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွေးထူကိုစလဲမေဆန်ဟီလီဟာသူ့ရဲ့ဘင်္ဂလားထိုင်းနိုင်ငံခီးစဉ်နေအပြီးမှာတော့မြမလူခွေးအခြေအနေပေါ်မှာသတင်းသာရှင်းလင်းခဲ့ပါတယ်ဒီအပေါ်မှာရခိုင်လွတ်တော်အမတ်ရဲ့သဘောထားဘယ်လိုရှိပါသလဲ
အဲဒါနိုင်ငံမှာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကိုဟိုဒီ ICC တင်ဖို့ဟိုဒါတိုက်တွန်းနေမယ်ဆိုရင်တော့ဟုတ်ကဲ့ကျွန်တော်တို့ဒီခါကြီးနဲ့
ရခိုင်လွတ်တော်ကိုယ်စားလှယ်ဥပဒေတန်းသုံးသက်သွားတာပါနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်နောက်ရခိုင်ပြည်နယ်ထဲမှာပဲစီးရင်တင်းမာနေတဲ့အခြေအနေကြောင့်ဘေးလူရကိုတိမ်းရှောင်နေရတဲ့ဒုက္ခသည်တွေပြောပြတဲ့သူတို့ရဲ့အခက်အခဲအခြေအနေတွေနောက်ပြီးတော့ဒီလိုမျိုးရခိုင်လက်နက်ကိုင်တပ်နဲ့မြမတပ်မတော်တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေဟာတော့ကချင်လက်နက်ကိုင်အဖွဲ့နဲ့တပ်မတော်နဲ့အစိုးရကြားညီညာရေးဆွေးနွေးပွဲတွေအပေါ်မှာအဟန့်တားဖြစ်စေတယ်ဆိုပြီးတော့ပြည်ပရောက်ကချင်ခေါင်းဆောင်တွေကသုံးသက်လိုက်တဲ့သတင်းလွှာတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုတော့ကိုအောင်လွင်ဦးနဲ့ကိုရနိုင်တို့ကပြောပြပေးပါဦးရှင
်။အာဖဂန်နိုင်ငံကနေအမေရိကန်တပ်ဖွဲ့တွေပြန်ရောက်သိမ်းမဲ့စစ်စင်တဲ့ကိုအမေရိကန်နဲ့တာလီဘန်တွေကြားသဘောတူညီချက်ရကောင်းရပြီးဖြစ်နိုင်တဲ့အကြောင်းနှစ်ဖက်ဆွေးနွေးမှုနဲ့နှိစက်သူတဝန်းကပြောပါရယ်။ပြန်လည်နေနဲ့အာဖဂန်မှာခြေဆက်ပြီးအမေရိကန်ကိုချင်းချောက်မဲ့နိုင်ငံတကာကအကြမ်းဖက်ဖွဲ့စည်းရေးကိုလက်မခံမှုတာလီဘန်တွေဘက်ကကတိပေးခဲ့တယ်လို့လည်းဆိုပါရယ်။ကာတာနိုင်ငံဒိုဟာမြို့မှာစစ်တိုက်ဆိုလိုပြင်းထန်ဆွေးနွေးကြရကနှစ်ဖက်ကြပြန်လည်နားလည်မှုရခဲ့ကြတာပါ။ဆွေးနွေးပွဲကတော့အင်းရှင်ကာတာနိုင်ငံနဲ့ပါကစ္စတန်နိုင်ငံတို့ကဆိုးရွားကိုယ်စားလေးနဲ့တက်ရောက်ကြပါရယ်။ဆွေးနွေးမှုအစီအစဉ်လေးချေချောမောဖြစ်ခဲ့မယ်ဆိုရင်တော့အမေရိကန်တပ်ဖွဲ့တွေယူသိမ်းမဲ့စီစဉ်နဲ့ပတ်သက်ပြီးအစောဆုံးစနေနေ့နဲ့နောက်ကျဆုံးတနင်္လာနေ့လာနေလောက်မှာကြေညာနိုင်မယ်လို့လည်းနှိစက်သူတွေကပြောရို့ပြောပါရယ်။အမေရိကန်တပ်ဖွဲ့တွေယူသိမ်းတဲ့စီစဉ်အတွက်တာလီဘန်တွေဘက်ကလည်းပြစ်ခတ်ရစဲပေးထားမှာပါ။ဒါမှမဟုတ်အမေရိကန်တပ်တွေပြန်လည်ယူသိမ်းရင်းနဲ့တာလီဘန်တွေပြစ်ခတ်ရစဲစီစဉ်နေတာအကန့်အသတ်နဲ့အခြေအနေအပြောင်းလဲတွေပေါ်မူတည်မှလည်းဖြစ်ပါရယ်။တာလီဘန်တွေနဲ့နောက်ဆုံးသဘောတူညီချက်ကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကိုလည်းနိုင်ငံတော်ခြေပြမင်းကိုထက်နဲ့မှထက်သွင်းပြောကြားနိုင်ရရှိတယ်ဆိုပြီးတော့လည်းနှိစက်သူတွေကပြောဆိုနေကြတာဖြစ်ပါရယ်။
အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကဗင်နီဇွဲလားနိုင်ငံနဲ့ပတ်သက်တဲ့အမေရိကန်ရဲ့မူဝါဒတွေကိုချီးကျက်ပြီးတော့ဗင်နီဇွဲလားနိုင်ငံမှာဒီမိုကရေစီစနစ်ပြန်လည်ထူထောင်နိုင်ဖို့ဝိုင်းနိုင်ငံသားရေးမူဝါဒဆိုင်ရာကြွညင်သူအယ်လီယော့အဲဘရန်ကိုအထူးသံတမန်ဖြစ်နေခန့်လိုက်ပါတယ်။နိုင်ငံသားရေးဝန်ကြီးပွန်ပီယိုဟာကုလသမဂ္ဂလုံခြုံရေးကောင်စီမှဒီကနေ့ကျင်းပမဲ့အထူးအစည်းအဝေးမတိုင်ခင်မနေ့တောက်ကြနေ့ကဝါရှင်တန်မှာအဲ့လိုကြေညာခဲ့တာပါ။အယ်လီယော့အဲဘရန်အနေနဲ့သူနဲ့အတူလုံခြုံရေးကောင်စီအထူးစည်းအဝေးကိုတက်ရောက်မှာဖြစ်တယ်လို့လည်းဝန်ကြီးပွန်ပီယိုကပြောပါတယ်။နိုင်ငံနိုင်ငံလည်းအမေရိကန်ပြည်ထောင်စုလိုပဲဗင်နီဇွဲလားမျိုးသားလွတ်တော်ခေါင်းဆောင်ဂွာယီဒိုကိုဗင်နီဇွဲလားနိုင်ငံရဲ့ခေါင်းဆောင်ဖြစ်အတိအမှတ်ပြုတင်တယ်လို့ထင်ကြောင်းဝန်ကြီးပွန်ပီယိုကပြောပါတယ်။ဒါပြင်ဗင်နီဇွဲလားသမ္မတနီကိုလတ်စ်မဒူရိုဟာဆိုးဝါးလုံးနဲ့အာဏာရှင်တဦးဖြစ်ပြီးတော့ဗင်နီဇွဲလားပြည်သူတွေအတွက်အကြီးအကျယ်ထိခိုက်ဆုံးရှုံးရအောင်လှုပ်ဆောင်ခဲ့သူဖြစ်တယ်ဆိုပြီးတော့လည်းပြောပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ဗင်နီဇွဲလားခေါင်းဆောင်တစ်ကိုရွေးချယ်နိုင်ဖို့အတွက်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲချင်းမသွားနိုင်ဖို့မျှော်လင့်ကြောင်းနိုင်ငံတိုင်းဝန်ကြီးပွန်ပီယိုကပြောပါရယ်။ဒါပြင်ယာတုကနေမစွန့်လွတ်နိုင်သေးတဲ့သမ္မတမာဒူရိုကပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကတိုင်းပြည်ကနေထွက်သွားဖို့အမိန့်ထုတ်ထားတဲ့အမေရိကန်တန်ရုံးဝန်ထမ်းတွေကိုလည်းဗင်နီဇွဲလားနိုင်ငံမှာရှိနေစဉ်အတွင်းဆက်ပြီးတော့အကာအကွယ်ပေးသွားမှာဖြစ်တဲ့ဆိုပြီးတော့ဝန်ကြီးပွန်ပီယိုကပြောကြားလိုက်ပါရယ်ခင်ဗျာ
။ရှင်းဆိုင်ထားခဲ့တဲ့အမေရိကန်ဆိုးရဌာနရုံးနဲ့အေဂျင်စီရဲ့လုပ်ငန်းတွေပြန်လည်လက်ပတ်နိုင်ကြောင်းနဲ့ဝန်ထမ်းတွေအလုပ်ပြန်ဆင်းနိုင်တဲ့အကြောင်းစီမံခန့်ခွဲမှုနဲ့ဗန်နိုင်းဆိုင်ရာရုံးကမနေ့နောက်ပိုင်းမှာပဲအကြောင်းကြားလိုက်ပါတယ်။ရုံးလုပ်ငန်းတွေကိုအမြင့်ဆုံးနဲ့စနစ်တကျပြန်ဖွဲ့ဖို့လည်းညွှန်ကြားခဲ့တာပါ။အစိုးရလုပ်ငန်းတွေရပ်ဆိုင်ထားခြင်းမှာအခက်အခဲတွေရကပူးပေါင်းဆောင်ရွက်မှုတွေကိုအတိအမှတ်ပြုကျေးဇူးတင်ကြောင်းလည်းဖော်ပြထားပါတယ်။သတင်းသုံးပတ်ကြာယာယီဗန်နိုင်းသုံးစိတ်အတွက်ဥပဒေမူကြမ်းတစ်ခုကိုမနေ့တုန်းကသမ္မတဒေါ်နယ်ထရန့်လက်မှတ်ရေးထိုးအတည်ပြုလိုက်တဲ့အတွက်အမေရိကန်သမိုင်းမှာအစိုးရလုပ်ငန်းတွေရပ်ဆိုင်ထားတာအကြမ်းဆုံးဖြစ်စံချိန်တင်ခဲ့ရတဲ့အခြေအနေတွေလည်းအဆုံးသတ်ခဲ့ တာပါ။ဂျပန်36ရက်ကြာအကြိမ်နဲ့ဆွေးနွေးညှင်းကုန်ခဲ့ကြပြီးနောက်ဒီမိုကရက်နဲ့ရီပက်ဘလစ်ကန်တို့ကြားသဘောထားကွဲပြားမှုတွေကိုဖိဖက်ပြီးအမေရိကန်ပြည်သူတွေကိုဦးစားပေးခဲ့တာတွေ့မြင်ခဲ့ရကြောင်းနဲ့တိုင်းပြည်ချိုးတွဲအတူလက်တွဲကြိုးပမ်းရမယ်အခွင့်အလမ်းတစ်ခုဖြစ်တဲ့အကြောင်းနဲ့သဘောတူညီချက်ကိုမနေ့တုန်းကသမ္မတအင်ဂျီရိုကနေကြီးညာရမှာသမ္မတထရန့်ကပြောဆိုသွားပါတယ်။မနေ့ညပိုင်းမှာပဲအမေရိကန်နဲ့ထက်နဲ့အောက်လွတ်တော်တွေကလည်းဥပဒေကြမ်းကိုတည်ပြုခဲ့ကြပြီးသမ္မတကလက်မှတ်ရေးထိုးအတည်ပြုခဲ့တာပါ။ရှင်းလားဖေဖော်ဝါရီလထိသတ်မှတ်ထားတဲ့ယာယီ၃စိတ်မှာတော့မက္ကဆီကိုနိုင်ငံနဲ့နယ်စပ်မှာတိုင်းကာဖို့သမ္မတကတောင်းခံထားတဲ့အ၃စိတ်တော့မပါပါဘူး။နယ်စပ်လုံခြုံရေးအခြေအနေနဲ့ပတ်သက်လို့သုံးသပ်ဖို့ပါတီနယ်ပေါင်းလွတ်တော်ရေးကော်မတီတဲ့ဖွဲ့စည်းသွားမှာဖြစ်တဲ့အကြောင်းလဲသမ္မတထရန့်ကပြောခဲ့ပေမဲ့မက္ကဆီကိုနဲ့နယ်စပ်တစ်လျှောက်လုံးမှာကွန်ကရစ်တိုင်းကာဖို့အရင်တုန်းကပြောခဲ့ဘူးလားလေလည်းလေတံပြောင်းပြောဆိုသွားပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲမဲဆက်စီရင်ရေးအကြံပေးပုဂ္ဂိုလ်ဟောင်းတူဖြစ်တဲ့ရော့ဂျာစတုန်းဟာနိုင်အတော်ကြာဖမ်းဆီးခံခဲ့ရပြီးအမကန်ဒေါ်လာငွေ3သိန်းခွဲနဲ့မနေ့ကပြန်လွတ်လာခဲ့ပါတယ်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဝင်ရောက်နှောက်ယှက်မှုရှိမရှိဆိုတာကိုစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းမှုအဖွဲ့ကပြည်မှုဆိုင်ရာစွဲချက်တွေနဲ့ရော့ဂျာစတုန်းကိုဖမ်းဆီးခဲ့တာပါ။တရားရုံးကနေပြန်ထွက်လာခဲ့တဲ့ရော့ဂျာစတုန်းကသူ့ကိုမားယွင်းပြီးဆက်ဆွဲခဲ့တာလို့သတင်းတောက်တွေနဲ့သူ့ကိုဆန္ဒပြနေကြတဲ့သူတွေကိုပြောပါတယ်။စနာပြတဲ့သူတွေကရော့ဂျာစတုန်းကိုဖမ်းဖို့တောင်းဆိုနေကြတာပါ။နိုင်ငံရေးရွယ်ချက်နဲ့သူ့ကိုစုံစမ်းစစ်ဆေးနေတာဖြစ်ပြီးတော့သူ့အနေနဲ့အပြစ်ကျူးလွန်မှုမရှိကြောင်းတရားရုံးမှာထွက်ဆိုမယ်။ဒီအမှုမှာသူအနိုင်ရလိမ့်မယ်လို့လည်းရော့ဂျာစတုန်းကပြောပါတယ်။သူဟာသမ္မတကိုဆန့်ကျင်တဲ့တပ်တည်ခံတဦးဖြစ်မှာမဟုတ်ကြောင်းသမ္မတထွက်မတွက်လိမ်နေထွက်ဆိုမယ်သူလည်းမဟုတ်ဘူးဆိုတာကိုရှင်းတယ်လို့ရော့ဂျာစတုန်းကပြောပါတယ်။တောက်ကြနေမနဲ့အစောပိုင်းတုန်းကရော့ဂျာစတုန်းကိုဖလော်ရီဒါပြည်နယ်မှာအစိုးရထောက်လှမ်းရေးတွေကဖမ်းဆီးခဲ့တာဖြစ်ပါတယ်။လိန်လေထွက်ဆိုမှုအမှုစစ်ဆေးရာမှာဟန်တာဖို့ကြိုးစားမှုတပ်တွေအထောက်ထားတွေကိုဖျောက်ဖျက်ဖို့ကြိုးစားမှုနဲ့သူ့ကိုဖမ်းဆီးခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
။ VOA American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိไฮโดรมีดา70 kHz 1683ไฮโดรมีดา79 kHz 15565နဲ့ไฮโดรมีดา25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်မြန်မာဝိုင်းစီစဉ်ရဲ့စနေနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်နော်အာဖရိကနိုင်ငံတစ်ခုဖြစ်တဲ့မာလီနိုင်ငံမှာကုလသမဂ္ဂရဲ့ငင်းငယ်ထင်းထင်းရေးတပ်ဖွဲ့ရင်းနှီးတစ်ခုမြေမြုံမိုင်းပုံးထိမှန်ရာကတရီးလင်္ကာနိုင်ငံကတပ်ဖွဲ့ဝင်တို့တိဆုံသွားကြောင်းကုလသမဂ္ဂကပြောပါရယ်မာလီနိုင်ငံအလဲပိုင်းမော့တီဒေတာကဒိုဇန်စာမြို့နီးမနေ့ကဖြစ်ခဲ့တဲ့ပေါက်ကွဲမှုကြောင့်တရီးလင်္ကာနိုင်ငံသားငင်းငယ်တပ်ဖွဲ့ဝင်6ဦးလည်းဒဏ်ရာရတဲ့အကြောင်းကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုကူတာရက်စ်ကပြောဝင်ရာကပြောဆိုလိုက်ကြပါဒရန်စာမြို့နီးမှာပဲစာသာပြည်တဲ့လုံကတိကျဖြစ်ခဲ့တဲ့တက်ခဲမှုတစ်ခုတွင်ဘာကီနာဖာဆိုနိုင်ငံကငင်းချေထင်းသိမ်းတက်ဖို့အတူဒဏ်ရာကြောင်းလဲကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရသူကပြောဆိုခဲ့ပါတယ်လက်လုပ်ဖောက်ခွဲပစ္စည်းနဲ့တက်ခဲခံရတာဖြစ်ကြောင်းပြောဆိုထားတာပါတက်ခဲမှုတွေဘယ်သူကမှတော့သူတို့လက်ချက်ဖြစ်တယ်ဆိုပြီးကြေညာတာမျိုးတော့မရှိသေးပါဘူး
ဘရဇိုနိုင်ငံကတပ်ထုတူပေါ်ရေးလုပ်ငန်းကရေကာတာတစ်ခုပြိုကျခဲ့တာကြောင့်9ယောက်ထပ်မံတည်ဆုံပြီးတော့ခမန်းကြီးအားဖြင့်200ကျော်လောက်ပျောက်ဆုံးနေပါတယ်။ဒီရေကာတာပြိုကျမှုကြောင့်အဲ့ဒီအနီးပတ်ဝန်းကျင်မှာလည်းရွှေ့ရည်တွေနဲ့ဖုံးလွှမ်းသွားခဲ့ပါတယ်။ဘရဇိုနိုင်ငံရှေ့တောင်ပိုင်းမီနာဂရီပြည်နယ်ကဘရူမာဒီညိုမြို့နာကရေကာတာပြိုကျရာကနေရွှေ့ရည်တွေဖုံးလွှမ်းသွားခဲ့ပြီးတော့လူတွေအတော်များများလည်းအဲ့ဒီမှာပါသွားခဲ့တာဖြစ်တယ်လို့ဘရဇိုအာဏာပိုင်ကပြောပါတယ်။ရေကာတာပြိုကျတဲ့အချိန်မှာအဲ့ဒီမှာအလုပ်လုပ်နေကြတဲ့ဝန်ထမ်း200လောက်ဟာဒီကတာအုတ်ချွေရုံမှာနေလေသာစားနေကြတာဖြစ်ပြီးတော့အဲ့ဒီလူတွေလည်းကြောက်ဆုံးတဲ့ထဲမှာပါတယ်လို့မိသားတော်ဝင်ရှိသူတွေကပြောပါတယ်ဒီဒီကတာကိုစီမံကိုကဲနေတဲ့ Brazil တပ်ထုတူဖော်ရေးကုမ္ပဏီ Vale ကလည်းဒီကတာပြကြတာကိုတောက်ချနေကအတည်ပြုခဲ့ပြီးတော့ဝန်ထမ်းတွေနဲ့အဲ့ဒီနားမှာနေထိုင်သူတွေကိုအကာအကွယ်ပေးဖို့ကသူတို့ရဲ့ဦးစားပေးကိစ္စဖြစ်တယ်ဆိုပြီးတော့လည်းပြောပါတယ်ရုပ်သံသတင်းတွေမှာတော့ကယ်ဆယ်ဝန်ထမ်းတွေကရှုနေထဲမှာနေနေတဲ့သူတွေကိုရဟယနေပေါ်ကနေကဲဖို့ကြိုးစားနေတာကိုတွေ့ရပြီးတော့အိမ်ဒီကားတွေနဲ့စိုက်ခင်းတွေတော်များများလည်းပျက်စီးကုန်တာကိုတွေ့ရပါတယ်။အနာပိုင်းတွေကတော့မြင်းနေမှာရှိတဲ့မိသားစုတွေကိုသူတို့ရဲ့နေအိမ်တွေကနေဘေးလွတ်ရာကိုချွေကြဖို့ကိုလည်းတိုက်တွန်းထားပါတယ်။2015တုန်းကလည်းအဲ့ဒီမီနာဂါရီပြည်နယ်မှာပဲတတုတူပေါ်ရေးလုပ်ငန်းကရေကာတာတစ်ခုပြကြခဲ့လို့19ယောက်တည်ဆုံးပြီးတော့အစိတ်အောက်ဖြစ်စေတဲ့တန်ဆွတ်မြစ်ပစ္စည်းတန်ချိန်တန်ပေါင်းများစွာမန်ယာနဲ့ချီပြီးပြန်သွားခဲ့လို့ဘရဇိုသမိုင်းမှာလည်းအဆိုအရဆုံးသဘောပတ်ဝန်းကျင်ထိခိုက်မှုကပ်ဘေးဖြစ်ခဲ့ပါတယ်ခင်ဗျာ
ကမ္ဘာလူငယ်များနေ့ခန္ဓာစီစဉ်တစ်ခုဖြစ်ပနမနိုင်ငံကရာစုနှစ်ပေါင်းများစွာတည်ထောင်ရှိနေပြီဖြစ်တဲ့ဆယ်မေရီကက်သီဒရယ်ကျောင်းတော်မှာကက်သီဒရယ်ခရိုင်သာသနာပိုင်ပုရဟံမင်းကြီးဖရန်စစ်ဒီကနေ့ဝတ်ပြုဆုတောင်းပွဲကျင်းပပါတယ်ပနမနိုင်ငံမှာ၄ရက်နေ့မြောက်ခီးစဉ်ဖြစ်ဒီနေ့မှာတော့ဆန်ဟိုဆေးကျန်းစာ သင်ကျောင်းကစတင်နာပုံတော်ရည်ရည်နဲ့ပုံရမင်းကြီးတွဲဆုံမှုလည်းစီစဉ်ထားပါတယ်။တွဲဆုံရင်မှာလူငယ်တွေရဟန်းပါဝင်တဲ့အရေးအတွက်ကြာဆင်းလာတဲ့ကိစ္စနဲ့အကြောင်းရင်းတွေကိုပုံရမင်းကြီးမင်ကြားမယ်လို့လည်းမျှော်လင့်ရပါတယ်။ဒီနေ့နောက်ပိုင်းမှာတော့ပနမနိုင်ငံကကန်ကျုပ်ဆရာတော်ဟိုဆေးဒိုမင်ဂိုအူလိုဟာနဲ့အတူကမ္ဘာလူငယ်များနဲ့အခမ်းအနားတက်ရောက်လာတဲ့လူငယ်ဆယ်ဦးနဲ့အတူနေ့လယ်စာစားဖို့လည်းစီစဉ်ထားပါတယ်။မနေ့ကတော့ပုံရမင်းကြီးကလူငယ်ထင်းသေးစကန်ကူကိုတွားရောက်လက်ပတ်ခဲ့တဲ့အတွက်ထင်းသေးကန်လူငယ်တွေလည်းကမ္ဘာလူငယ်များနဲ့မှဆင်နွှဲခွင့်ရခဲ့ကြတာပါ။ထင်းသေးကန်လူငယ်တွေက၅ဦးကလည်းပုံရမင်းကြီးထံမှာအာဘက်ဖြေခဲ့ကြပါတယ်။လူတန်းဝင်းကလူတွေကိုလူဆိုးလူကောင်းအဖြစ်ရှိသူဖြစ်ကင်းသူဆိုပြီးတတ်မှတ်ပြဋ္ဌာန်းတဲ့ပေါ်စိတ်မကောင်းဖြစ်ရတဲ့အကြောင်းနဲ့လူတန်းဝင်းအနေနဲ့လူတွေကိုပြောင်းလဲခွင့်ရအောင်ခွင့်လန်းနေဖန်တီးပြဖို့လိုအကြောင်းလဲလူငယ်ထင်းသေးစကန်ရရှိစဉ်ပုံရမင်းကြီးကမိန့်ကြားခဲ့တာပါ
။ဂျပန်တင်းနစ်ကုသသမားနာယိုမီအိုဆာကာကတော့ Australian Open ကိုနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါပြီ။မယ်ဘုန်းမြို့မှာဒီကနေ့ကျင်းပခဲ့တဲ့ Australian Open မျိုးမီတူဂျယ်ဖိုင်နယ်ကိုကစားကြတာမှာကမ္ဘာစင်လေးနာယိုမီအိုဆာကာကချက်နိုင်ငံကအဆင့်6ပက်ထရာကိဗစ်တိုဗာကို6-5-6-6-4 နဲ့အနိုင်ရပြီးတော့ Australian Open Champion ဖြစ်သွားတာပါ။အိုဆာကာအတွက်တော့ဒါဟာ Australian Open ကိုပထမဆုံးအကြိမ်ရတာဖြစ်ပေမဲ့ဒုတိယမြောက် Grand Slam ဆုလည်းဖြစ်ပါတယ်ခင်ဗျာ။
စနေညနေခင်းရဲ့နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုရနိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါရစေ။ဘာသာရေးလူမျိုးရေးစံတဲ့အကြံဖက်ပရိပခါတွေနောက်လက်တလောမှာပဲရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်နဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေကပြင်းထန်နေတဲ့အနေအထားမှာတော့ရခိုင်ပြည်နယ်နေမြင်တည်ငြိမ်အေးချမ်းအောင်နဲ့တင်းမာတွေရဲ့ပြဿနာတွေကိုပြည်လဲအောင်ဖြေရှင်းနိုင်မှုကမြန်မာအစိုးရကုလသမဂ္ဂနဲ့နိုင်ငံတကာဘက်ကအပြူသဘောဆောင်ချဉ်းကပ်မှုတွေနဲ့ပူးပေါင်းဆောင်ရွက်တင်ပါတယ်လို့ရခိုင်အရေးအကဲခတ်တွေကအကြံပြုပါတယ်။မြန်မာနိုင်ငံဆိုင်ရာလူခွေအထုကိုယ်စားလှယ်မေရှန်ဟီလီရဲ့ခီးစဉ်တွင်တွေ့ရှိချက်တွေအရမြန်မာနိုင်ငံရဲ့လူခွေအခြေအနေဆုပ်ယုပ်မှုတွေရှိနေတဲ့ဆိုပြီးသတင်းသာရှင်းလင်းခဲ့တဲ့အပေါ်တုံ့ပြန်ချက်တွေဖြစ်ပါတယ်အသေးစိတ်ဆက်ပြီးတင်ပြပါမယ်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွေအထုကိုယ်စားလှယ်မေရှန်ဟီလီဟာသူ့ရဲ့ထိုင်းနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံ17ရက်ကြာခီးစဉ်အပြီးသူ့ရဲ့စုံစမ်းတွေ့ရှိချက်တွေကိုတော့ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့တော်မှာမနေ့တုန်းကသတင်းစာရှင်းလင်းခဲ့တာပါမြန်မာပြည်ဝင်ခွင့်ပိတ်ပင်ခံထားရပြီးတဲ့နောက်အိန္ဒိယနိုင်ငံတွေမှာခိုလုံနေကြရတဲ့မြန်မာဒုက္ခသည်တွေကူညီပေးနေတဲ့အဖွဲ့အစည်းတွေနဲ့တွားရောက်တွေ့ဆုံခဲ့တဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွေအထုကိုယ်စားလှယ်ဟာသူ့ရဲ့စုံစမ်းတွေ့ရှိချက်တွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရဲ့လူခွေအခြေအနေဟာတော်တော်လေးကိုဆူဆူဝါးဝါးဆုပ်ယုပ်လာနေတဲ့အကြောင်းပြောဆိုခဲ့တာပါ။နောက်ဒီလိုအခြေအနေတွေကိုဖန်တီးခဲ့တဲ့စစ်ရာဇဝတ်မှုတွေအတွက်အဓိကတာဝန်ရှိတဲ့တပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပေါ်တရားစွဲဆိုတင်တယ်လို့ပထမဦးဆုံးအကြိမ်တရားဝင်ပြောကြားလိုက်တဲ့မေရှန်ဟီလီရဲ့သတင်းစာရှင်းလင်းပွဲအပေါ်မှာတော့ရခိုင်အရေးလေးလာအကဲခံနေတဲ့ဒေါက်တာခင်စောဝင်းကအခုလိုသုံးသပ်ပါတယ်
။ကိုစစ်မကရဲ့အတူကိုစည်လေအတူမပြောလာလို့မရဘူးဆိုတာကြတော့ပို့ပြီးဆိုးသွားတာပေါ့။ဒါတော့ကတော့ပြောရတဲ့စကားတွေကတော့နည်းနည်းလေးပြောမစင်တော့ဟိုတန်တမာနီမကြတော့ဘူးလေအခုသတင်းထဲမှာသူတို့ highlight လုပ်ထားတာကတော့ဒီတမတော်ကာကွယ်ဦးစီးချုပ်ကိုသူတို့ကတော့ကျွန်တော် site နဲ့အရေးကြီးကိုပြောထားတာပေါ့လေနော်အဲဒါအပိုင်းကတော့လည်းဟုတ်တယ်ဒီ channel reference တွေကထပ်ပြီးအောင်လုပ်လို့ဆိုတော့ပါလေဆိုတော့သူကဟိုလူခွေအဖွဲ့အစည်းတစ်ခုတော့အပြင်ကဆိုတော့နော်ဒီ NGO တစ်ခုနဲ့ပြောရစင်ကိစ္စမရှိဘူးသူကအခုကကုသမဂ္ဂကိုကိုစားပြီးပြောနေရတာနော်သူက independent of a reporter ဒါမှလည်းလက်ရှိတာဝန်ရတာသူကကုလသမဂ္ဂရဲ့အထူးကိုယ်စားဖြစ်နေတာ哦ဆိုတော့နည်းနည်းလေးစကားတွေကဟိုတန်တမာမဆန်တော့ဘူးပေါ့နော်သူတို့ကတော့ဘာဖြစ်လဲဆိုတော့ဒီတက်ကမြန်မာစိုးရအနေနဲ့ဆက်ဆက်ကနေပြီးတော့တုံ့ပြန်မှုနည်းနည်းပို့ပြီးတော့ဇက်ခုသွားတာပေါ့ဘယ်လိုမြင်လဲနော်
ဒီသတင်းစာရှင်းလင်းပွဲမှာပဲမေရှန်ဟီလီဘက်ကပြောဆိုခဲ့တာကတော့အစိုးရဒေသခံတွေနဲ့လုံခြုံရေးတပ်ဖွဲ့တွေဘက်က2019ခုနှစ်ထဲမှာကိုမြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေကိုနေရက်ဆွတ်အောင်ဖိအားပေးဆောင်ရွက်နေပါတယ်ဆိုတဲ့ပြောဆိုချက်အပေါ်မှာတော့ရခိုင်မျိုးသားပါတီရဲ့ရခိုင်ပြည်နယ်မြေပုံမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေတန်းကအခုလိုတုံ့ပြန်ပါတယ်။အဲဒီ
ကျွန်တော်တို့ကတော့2019မှာအဲ့လိုဖြစ်တယ်ဆိုတော့ရေရှင်သတင်းအချက်လေးပေါ့နော်ကျွန်တော်တို့လည်းဒေသခံတွေကအဲ့လိုပူးပေါင်းကြံစီရဲ့အဲ့တော့ရည်မီရှုရဲအတင်းအာရမဟုတ်ဘူးဖြစ်သွားအောင်လုပ်တယ်ဆိုတော့တင်းကြီးတော့ကျွန်တော်တို့ကမကြားမီဘူးဒါတက်ကဒီရောက်ခဲ့တဲ့နေရာတွေကတက်ကပြောဆိုတာပဲဖြစ်နေတယ်ဒီကျွန်တော်တို့ပြင်နေရတကယ်ကပအဖွဲ့အစည်းတစ်ခုရဲ့အချင်းကတာဝန်ရှိတဲ့ပုဂ္ဂိုလ်တယောက်နေဒီလက်လက်ဆိုတဲ့ပြောပြီးတော့ဆွဆွပြီးတော့နော်ပုံမှားရုပ်ရဲ့အဲပြီးတော့ဒီဒရင်းမားတွေချက်ကြည့်ရဲ့အဲ့ဒီပေါ်မှာအရှင်ဖြစ်အောင်လုပ်တယ်အဲဒါတက်ကလုတ်ချဆွဆဲတာပဲလို့ကျွန်တော်တို့ကတော့
ယခိုင်ပြည်နယ်မှာဘာသာရေးလူမျိုးရေးစံနဲ့အကြံဖက်ပြီးပခါတွေကြောင့်မွတ်စလင်တိုင်းနဲ့ချီဘင်္ဂလားဒေ့ရှ်ဘက်တိုင်းရှောင်းနေရာစဲအခြေအနေလက်တလောယခိုင်တိုင်းသားလက်နက်ကင်တပ်တွေနဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေပြင်းထန်လို့ထောင်ချီတဲ့ဒေသခံတွေပါဘေးလွတ်ရာကိုပြေးနေရတဲ့အနေအထားမှာတော့အစိုးရကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေဘက်က
အပြုသဘောဆောင်ဖြစ်ရှင်းကြပါလို့ရခိုင်လူတော်ကိုယ်စားလှယ်ကအကြံပြုပါတယ်။ကျွန်တော်တို့နိုင်ငံမှာနော်ဒါဖြစ်လဲဖြစ်ပြီးဖြစ်ပြီးပေါ့ဒီပေါ်မှာဟာလာအမျိုးအစေးထားပြီးတော့နော်တစ်ဖက်ကဒီလိုအလုပ်မဖြစ်တဲ့ကိစ္စတွေကိုတင်းပို့နေမယ်။အဲဒါနိုင်ငံမှာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကိုဟိုဒီ ICC
ကိုဒါတိုက်တွန်းနေမယ်ဆိုရင်တော့ဟိုဒါကျွန်တော်တို့ရခိုင်ပြည်နယ်ပြည်နယ်လေးပေါ့နော်ဒီဖက်မှာလည်းဒုက္ခတွေကိုပြန်လည်လက်ခံပြီးဒါတွေကအများကြီး
အစွန်းနေရာရောက်ကုန်ကြတာခုဘက်ကဒီဘက်ကနော်သူတို့ဒါရဲ့နည်းနည်းလေးဟိုဝင်ရစရာကောင်းတာပေါ့ကွာအဲ့လိုပြောချင်ပါတယ်နော်ဒီကိစ္စကဈေးမှာပါရစွာခံရမယ်ဘယ်လိုလုပ်ဖို့ဒုံးတီတော့လုပ်ခဲ့ကြတယ်ခုဘက်ကသူတို့ဘယ်နာပြည့်ရတာပေါ့နော်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွေထုကိုယ်စားလှယ်ရဲ့ဒီခီးစဉ်အတွင်းတွေ့ရှိကြတဲ့ကိုတော့လာမယ့်မတ်လလူခွေကောင်စီရဲ့အကြ
ပြည်ဝင်မြန်မာပိုင်းရဲ့စနေညနေခင်းသတင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒီရခိုင်ပြည်နယ်ဘက်ကစစ်ရေးအခြေအနေတွေကိုလည်းတင်ပြပေးပါမှာ။မြန်မာနိုင်ငံရခိုင်မြောက်ပိုင်းမှာတော့မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA တို့အကြားဒီလအစောပိုင်းကတည်းကပြန်ပြီးတော့ဆလာတဲ့စစ်ပွဲတွေကြောင့်အထူးခိုက်ဆုံးကတော့ဒေသခံတွေဖြစ်ပါတယ်။တိုက်ပွဲကကြီးစံနေကြောင့်ဒေသခံတွေဟာနေညာမဆိုင်ဘေးလွယာကိုထွက်ပြေးခဲ့ကြရပြီးတော့သူတို့ရဲ့နေအိမ်တွေကိုဘတော့ပြန်နိုင်မလဲဆိုတာကလည်းမသိနိုင်သေးပါဘူး။ရွာသားတွေကိုတွေ့ပြောပြထားတာတွေကိုတော့မအေးစံနာကျော်ပြောပြပေးပါရှင်။
လူမျိုးရေးပြိပခါရေးဆူဆူရွရွဖြစ်ပွားခဲ့ပြီးတော့ရိုဟင်ဂျာမွတ်စလင်တိမ်းပေါင်းများစွာထွက်ပြေးသွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာဒီဇင်ဘာလအစောပိုင်းကမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA တို့ကြားမှာတိုက်ပွဲတွေဖြစ်နေလို့အဲ့ဒီဒေသကအိုးအိမ်ဆွန့်ခွာထွက်ပြေးရသူ6000လောက်ရှိသွားပါပြီ။ဇန်နဝါရီလ4ရက်လွတ်လပ်ရေးနေ့တော့ကဘူးစီအောင်မြို့မှာရှိတဲ့ရဲကင်းစခန်၄ခုကို AA လက်နက်ကိုင်အဖွဲ့ကစီးနင်းတိုက်ခိုက်ခဲ့ရာကရဲတပ်ဖွဲ့ဝင်13ဦးသေဆုံးသွားရပြီးတဲ့နောက်ပိုင်းနှစ်ဖက်ကြားမှာတိုက်ပွဲတွေပိုတိုးဖြစ်လာနေရပါပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာတော့ချင်းပြည်နယ်ပလဲဝမြို့မှာတိုက်ပွဲဖြစ်ပြီးကျေးရွာရင်းနာလက်နက်ကြီးကြီးကျပြီးတော့ရွာသားတွေထွက်ပြေးခဲ့ရပါတယ်ဘူးစီအောင်မြို့နယ်မှာတော့တရက်ပြင်ကျေးရွာအုပ်စုကမြို့တိုင်းနာကျေးရွာတွေရွာဖြစ်တဲ့အလဲချောင်းကျေးရွာမှာ73ရက်နေ့ကလေးကတိုက်ပွဲတွေစတင်ဖြစ်ပွားပြီးရွာသူရွာသားရကြောထွက်ပြေးခဲ့ရပါတယ်။အဲဒီရွာသားတို့ဖြစ်တဲ့ကုဇော်ဝင်းက AFP သတင်းဌာနကိုသူ့ရဲ့အတွေ့အကြုံကိုပြောပြပါမယ်
။ရှင်းရှင်းပြောရင်ကျွန်တော်ကတော့အဲရတော့မထားနိုင်သေးဘူးပေါ့။ရှင်းနိုင်ဆိုလို့ရှိရင်တော့ဆိုးရိမ်မရှိပါသေးဘူး။ဘာအဲ့ရှင်းမှကျွန်တော်ကဒီတနက်ကရှားတာနဲ့ချက်ချင်းထားကြည့်တာပေါ့ဗျာ။ဘယ်သူမှအဲ့လိုမျိုးကိုယ်တော်လုံးတွေပဲဒီဝစားရည်တွေပဲကိုဝထားတဲ့ဝစားရည်တွေထွက်ပြရတယ်အဆုံးတော့ကိုကင်ထားတာအမြင်နဲ့ဆောင်ထားတဲ့ဖုံးလို့မှမယူလာနိုင်ဘူ
းမနစ်ကနှစ်ကုံပိုင်းကလေးကဖြစ်ပွားခဲ့တဲ့ဒီဆေးရည်ပဋိပက္ခကြောင့်ဆေးပေးဆောင်ဒုက္ခတွေတွေအတွက်လက်တလောအကူအညီတွေပို့ပြီးတော့လိုအပ်နေချိန်မှာပဲရခိုင်ပြည်နယ်အတွင်းမှာကုညီကယ်ဆယ်ရေးလှုပ်ဆောင်နေမှုကိုလုံခြုံရေးစိုးရိမ်မှုကြောင့်ရခိုင်ပြည်နယ်အစိုးရကတားမြစ်ထားပါတယ်ICRC နိုင်ငံတကာကြက်ချင်နေဖွင့်နဲ့ကုလသမဂ္ဂစားနယ်ရိတ်ခါအဖွဲ့ WFP တို့ကိုတော့ဆက်လက်လုပ်ကိုင်ခွင့်ပေးထားပြီးတခြားကူညီထောက်ပံ့မှုတွေကိုတားထားတာဖြစ်ပါတယ်။ဒီလိုတားမြစ်မှုဟာဒေသခံ9000လောက်မကပါမှာရိုက်ခတ်မှုတွေရှိတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးယုံ UNOCHA ကကြေညာချက်ထုတ်ပြန်ပါတယ်။ဒီလိုအခြေအနေမှာဒုက္ခသည်တွေအနေနဲ့လည်းသူတို့ရဲ့မရေရာတဲ့အနာဂတ်အတွက်အဆိုးရိမ်နေကြတာပါ။အလေးကြောင့်ကျေးရွာသူမူလာရန်ပြဆရာမလေးမနိုးစင်ထုံကတော့သူ့ရဲ့ရွာကိုဘယ်တော့ပြန်နိုင်မလဲမသိသေးဘူးလို့ဆိုပါတယ
်။ရွာကိုပြန်ဖို့တော့လုံးဝမဖြစ်နိုင်တော့ဘူးလို့ရွာတစ်ချပေးဖို့လို့ပြောတယ်။စိတ်ထဲမှာတော့အများအားကြောက်စိတ်ပဲရှိတယ်ရွာကိုပြန်ချင်တာပဲ
။အခုလိုမျိုးအစိုးရတက်တဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ကြမှာစစ်ရေးပဋိပက္ခဖြစ်ပွားနေချိန်မှာပဲရခိုင်ဒေသခံတွေအေအေနဲ့ဆက်သွယ်လို့ဆိုပြီးတော့စစ်စစ်မင်းမြန်းခံရတာဖမ်းဆီးတရားဆွဲခံရတာတွေလည်းရှိပါတယ်။ဒေသခံတွေနဲ့ပေါင်းပြီးတော့အေအေဖွဲ့အနေနဲ့ကျေးရွာအတွင်းမှာစိတ်ဝင်လှုပ်ရှားမှုတွေလုပ်လို့မရအောင်လို့နေမြေလုံခြုံရေးကိုကြက်မှတ်ဆောင်ရွက်နေတယ်လို့လည်းသတင်းထုတ်ပြန်ထားတာပါ AA အဖွဲ့အတွက်စက်ကြီးကောက်ခံပေးတာကလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လှုံ့ဆော်မှုတွေကိုစောင့်ကြည့်ရင်းနဲ့သတင်းပေးပို့တာတွေတွေ့ရင်တော့တရားဥပဒေနဲ့အရေးယူနိုင်ဖို့စက်ပြောစီစစ်ဆောင်ရွက်နေတယ်လို့ဇန်နဝါရီလ၁၆ရက်နေ့ကပဲစစ်တပ်ကကြေညာထားပါတယ်။ ဒီလိုပဲတန်တရားဝင်ခံရတဲ့အခြေအနေနဲ့ဖမ်းဆီးမှုတွေဖြစ်နေတဲ့အပြင်လုံခြုံရေးအတွက်တာဝန်မကျေပုံမှာစိုးရိမ်လို့ခြေရွာအုပ်ချုပ်ရေးမှုတချို့ဇာရုကနှုတ်ထွက်ခြင်းတယ်လို့ပြောနေကြတာတွေလည်းရှိပါတယ်။ရခိုင်မျိုးသားပါတီ ANP ရဲ့ဒုတိယဥက္ကဋ္ဌဒေါက်အင်းနုစင်ကတော့ဒီစီအေပြည်ပခါဟာဒေသခံတွေအတွက်ယုံကြည်မှုအပိုင်းကိုပါပြက်ပြားစေတယ်လို့အခုလိုပြောပါတယ်။
အခုလည်းရဲကြီးတွေကဝင်တိုက်တဲ့အတွက်အေးအေးဟာအကြမ်းဖက်သမားဖြစ်တယ်ရခိုင်တွေဟာအကြမ်းဖက်ကိုပါဖြစ်တယ်ဆိုတော့ကျမတို့ကလည်းလက်သိန်းဆင့်ရင်းလက်ထိတ်နားတဲ့အဆင့်မဟုတ်ဘူးအသေးပါနားသွားတယ်။အခုလက်ရှိအနေထားမှာတော့ပြီးခဲ့တဲ့ရပ်ပိုင်းတွင်ထိတိုက်ပွဲတွေဖြစ်နေခဲ့ပြီးတော့တိုက်ပွဲတွေပြင်ဖိနှိပ်ညှဉ်းပန်းမှုတွေဖြစ်ပေါ်နေတယ်ဆိုတဲ့သတင်းတွေထွက်နေတာက ဆိုင်ရာအကူအညီတွေပို့ပေးနိုင်ရင်ဆက်ပြီးတော့ကန့်သက်ထားမယ်ဆိုရင်တော့စစ်ဘေးတင်ပြည်သူတွေကြားကနေပြီးတော့အထိနာမှာဖြစ်တဲ့အကြောင်းလူသားချင်းစာနာမှုဆိုင်ရာလှုပ်ဆောင်နေကြသူတွေစီရေးအကဲခတ်တွေကပြောနေကြပါသေးရှင်
မရေတနာကြောပါရှင်ဒီလိုမျိုးရခိုင်လက်နက်ကိုင်ဖွဲ့အေအေနဲ့မြမတက်မတော်တို့ကြားနိုင်ငံရဲ့နောက်ဖက်ချမ်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကတော့ကချင်လက်နက်ကိုင်တပ်ဖွဲ့ KIU နဲ့ဒီတက်မတော်အစိုးရတို့ကြားငြိမ်းချမ်းရေးဆွေးနွေးပွဲတွေအောင်မြင်ဖို့အရေးမှာအဟန့်အတားဖြစ်စေတယ်လို့ဖြီးပရောက်ကချင်ကောင်းဆောင်တွေကပြောဆိုလိုက်ပါတယ် KIU နဲ့အစိုးရငြိမ်းချမ်းရေးကော်မရှင်တို့လာမယ့်ဖေဖော်ဝါရီလတဲ့မြမနိုင်ငံထဲမှာတွေ့ဆုံကြမယ်ဆိုတဲ့သတင်းတွေထွက်ပေါ်နေချိန်မှာပဲအခုလိုတုံ့တက်လိုက်ကြတာပါအပြည့်အစုံကိုတော့ကိုညံဝင်းအောင်ပြောပြပေးပါရှင်
မြန်မာအစိုးရအမျိုးသားပြည်နယ်တင်းမြတ်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC ကကိုယ်စားလှယ်တွေနဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO ကိုယ်စားလှယ်တွေပြီးခဲ့တဲ့ရက်ပိုင်းကပဲတရုတ်နိုင်ငံယူနန်ပြည်နယ်ကူမင်းမြို့မှာတွေ့ဆုံမှုတွေရှိခဲ့ပါတယ်။မြောက်ပိုင်းစစ်ဒေသတွေမှာမြန်မာတပ်မတော်က၄လကျော်ကြာအပြစ်ရပ်ထားမယ်လို့ပြီးခဲ့တဲ့နှစ်ကုန်ပိုင်းကြေညာခဲ့ပြီးနောက်မှာအခုလိုတွေ့ဆုံမှုတွေရှိလာနေတာပါ။အခုတခါလဲလာမယ့်ဖေဖော်ဝါရီလထဲမှာအစိုးရငြိမ်းချမ်းရေးကော်မရှင်နဲ့ KIO တို့တီးတန့်ထပ်မံတွေ့ဆုံမှုရှိပေမဲ့ငြိမ်းချမ်းရေးဆွေးနွေးပွဲအောင်မြင်ဖို့ဆိုရင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့ကြားတိုက်ပွဲတွေကအဟန့်အတားဖြစ်နေရတယ်လို့အမေရိကန်ဝါရှင်တန် DC အခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဦးကွန်ဆန်ကပြောပါတယ
်ကျွန်တော်ကြားသိထားတော့ဆိုရင်မြန်မာပြည်တွင်းတနေရာမှာ February လလဲတိုင်းတော့မှာပြန်တွေ့ဖို့ပြီးခွင့်ပြန်လုပ်မယ်ဆိုကျွန်တော်ကြားသိထားပါဒါပေမဲ့ကျွန်တော်စိုးရိမ်တာကတော့ကျွန်တော်ရခိုင်မှာဆက်လက်ပြီးမှဒီလိုတိုက်ပွဲတွေဖြစ်ပွားတာကတော့ဆိုရလိုလားနေရဲ့ NCA စစ်တပ်ပိုင်းရဲ့လိုလားနေရဲ့ NCA အတွက်ကတော့အထောက်အကူမပြုဘူးလို့ပဲကျွန်တော်မြင်ပါတယ်။ပြည်နိုင်ငံလုံးကိုလွှမ်းခြုံတဲ့ငြိမ်းချမ်းရေးလိုချင်ပါတယ်ဆိုတော့တစ်ဖက်မှာစစ်ငြိမ်းချမ်းမှာနောက်တစ်ဖက်ကိုစစ်သွားတိုက်တယ်ဆိုတော့ပဲပြည်နိုင်ငံလုံးလွှမ်းခြုံနေတဲ့ nation wide အတွက်ကတော့အကျိုးမပြုတာတော့ဖြေချတယ်။နောက်တစ်ခုကခုဒီရတတ်သတ်ဆိုရင်စစ်တပ်ကနေပြီးတော့ဗမာတပ်ကနေပြီးတော့ရှေ့တိုင်းစစ်မျက်နှာပြင်ဘက်ကိုတပ်ကံလေပို့ထိုးချတယ်အဲ့ဒီတွေ့နေရတယ်အဲ့လိုဆိုတော့ဒီလိုမျိုးငိမ့်ချတဲ့လို့ပြောပေဟာကိုအတုံးချမှာကိုယ့်ရဲ့တပ်အင်အားကိုစုဆောင်တဲ့အခြေအနေလိုမျိုးကမဖြစ်သေးလို့ပါဘူ
းအရင်ကမြောက်ပိုင်းမဟာမိတ်လေးဘွဲလို့ပြောလိုက်ရင် KIO KIA ကဥဆောင်တဲ့အဖွဲ့ဖြစ်ပြီးတောင်ပလောင်ကိုကန့်နဲ့ AA အဖွဲ့တို့ပါဝင်ကြတာပါ KIO နဲ့အစိုးရတာဝန်ရှိသူတွေကြားဆွေးနွေးပွဲကိုကြိုဆိုပေမဲ့မြန်မာစစ်တပ်ရဲ့စိတ်နေသဘောထားကိုကြည့်ရင်ငြိမ်းချမ်းရေးအလားအလာကမျှော်လင့်ချက်နည်းတယ်လို့သုံးသပ်သူကလန်ဒန်မြို့နယ် KNO ကချင်အမျိုးသားအစည်းအရုံးအမြဲတမ်းဗဟိုကော်မတီဝင်ဒူဝါမခေါ်ကွန်ဆာဖြစ်ပါလေ။င
ြိမ်းချမ်းရေးအတွက်တွေ့ဆုံဆွေးနွေးပွဲဆိုတာကောင်းတဲ့လုပ်တစ်ခုပဲလေ။ဒါပေမဲ့ကျွန်တော်ကကျန်တဲ့အယုံကြည်မရှိဘူးခင်။အထူးသဖြင့်တော့ဒီစစ်တပ်အပေါ်မှာပေါ့နော်။ဒီဗမာစစ်တပ်အပေါ်မှာကျွန်တော်အယုံကြည်မရှိဘူး။အခုအဖက်ကငင်းချမ်းကြီးလေးလာရဆိုင်ရဲ့အပြစ်ခတ်ရဆိုင်ရဲ့လုပ်ပြီးတော့မှအဖက်ကတော့စင်ရရဒူးချက်ရိခါရီစုဆောင်ပြီးတော့မှဒီလာပြည့်ရခံပါအရင်ကလည်းဒါမျိုးတွေလုပ်ခဲ့ရလေဆိုတဲ့ခါကျတော့ကျွန်တော်တိတ်ကူမှစစ်တပ်ကမှအယုံကြည်မရှိခဲ့တဲ့ကြောင့်တော့ညှို့ရင်းချက်မထားဘူးခင်ဗျာ
မြမတမတော်နဲ့မြမအစိုးရအပေါ်အယုံကြည်မရှိတော့တာကြောင့်ကချင်ပြည်နယ်ကိုတီးကြလွတ်လပ်တဲ့နိုင်ငံအဖြစ်တည်ထောင်ဖို့ပြီးခဲ့တဲ့သတင်းမှတည်းထိုင်းနိုင်ငံမှာ KNO အဖွဲ့ကဆုံးဖြတ်ခဲ့ကြောင်းမခေါ်ခွန်ဆောင်ကပြောပါတယ
်အဲစစ်တပ်လူချင်းရဲ့ပုံစံဆိုရတာကတော့ devolution ပေါ့နော် devolution ခေါ်တာပေါ့အာဏာကိုအထက်ကနေပြန်မှခွဲပြီးတော့ယူဆိုရတာပေါ့ပြီးရယူပေါ့အဲ့ဒါမျိုးကိုပဲသူတို့ကအတင်းအဓမ္မတောင်းမယ်အဲ့ဒါကို KIU KIA ကလက်ခံနိုင်တယ်ဆိုရင်တော့ဒါဆိုရင်ငြိမ်းချမ်းရေးဆိုဖြစ်သွားနိုင်တာပေါ့ကျွန်တော် KNO ကတော့ဘုရားယူမှန်းချက်ပန်းတိုင်ကစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုကိုတည်ဆောက်မယ်ဆိုလို့ရှိရင်
ပါမယ်ဆိုတော့ကျွန်တော်တို့အတူတူပဲ 18ကိုလည်းအထူးပေါ့နော်ကျွန်တော်တို့ကျန်ဒုစရလာခဲ့ကြတာဒါပေမဲ့ကျွန်တော်တို့တဖြည်းဖြည်းနဲ့အမဲ့ချွေချွေခံရတာပဲဒီကြားလေးဆုံးကြားလေးဆုံးဖြစ်နေစုပါမအင်ဒီပန်ဒန့်ဆိုတော့မယ်ဆိုတော့ကျွန်တော်စုပ်ချက်တာပါအဲ့ဒါပါလို့ဆိုတော့ဒီမှာတက်တက်ပုံမှာအယုံကြည်မရှိလို့ပုံမှာအစိုးရအပေါ်မှာအယုံကြည်မရှိလို့ပုံမှာဘယ်လိုပဲဖြစ်ဖြစ်ငញ
โอเคยังใช่เหตุการณ์มาช่วยหน่วยได้แต่ก็ช่วยหน่วยได้ผู้กำกับอยู่ว่าเลยโอเคยังใช่เหตุการณ์มาช่วยหน่วยได้แต่ก็ช่วยหน่วยได้ผู้กำกับเลยแต่ไม่ช่วยหน่วยมุกอะแต่เพื่อนแต่เพื่อนแต่ผู้บีมาที่เส้นอาตัวเชื่อผู้ตัวมีผู้ตัวผู้เช่นอยู่บีมาที่มันเก่งมีลูกดาวเราเช่นช่วยผู้ตัวลูกดาวเราจะช่วยยังไงเอ้ามันเชื่อใจลูกดาวปะที่เดียวช่วยหน่วยอะไรก็เชื่อใจเนี่ยตัว
และตลอดชีวิตมันลงว่าดูอันนี้ว่าใครมันก็เรียกว่าต้องเสียส่วนหนึ่งของที่ช่วยติดตามอยู่อาซาต้าเดียวชัดต้าเดียวหายเลยยังคนไปดูยามาบ้างยามาเดียวเราเรียกลีลาตาอภิเษกยาเสียจริงยาเจ็บบ่แต่ในเรื่องนี้ก็ไม่รีบไปกับชูพ่อมือดีสิเนี่ยเจ้าเสด็จก็ไม่ได้ลงอ่ะที่ไปจริงยาท้าวเลยเขมร
ตัวราชินีเช่นก็จะปีนี้ก็สุยาพ่อเวดชูกูมาจากที่ไหนไปยารุกาเพชรอะไรเจ้าเจ้าตัวโบราณมีรูเล่มีมิวทรัพย์ลาบาร์เลยเจ้าตัวสุยาเล่เจ้าสุยาจวนผิวเป็นเปลี่ยนเลยชิลันเดียเพ่ชาวแคนตูเร่ชิดลูเปลี่ยนเลยรีมาพูนเล่มีดามุมชิบุสวีกุยบันตูเร่ชินีบาร์เลยปีนี้เนี่ยปีเราสุยาเล่มาผิวเป็นเปลี่ยนเลยบูลูแมนียามันผิวผู้ลูเอชจุยชินีบาร์ละ เปลี่ยนเลยกูเป็นลูกปงสันเนี่ยลูกเต็มมาเลยสุราเรกูฟิวเอเยสนี่เนี่ยได้ยัดดีไลซิสมาส่วนวิจัยอันบ้าเช่นป่าวเงินส่วนวิมีเนี่ยลูกดูเรนี่เนี่ยฟิวเอเยฟงนั่นแบบเจ้เนี่ยต้องยันเนี่ยต้องเช่นเนี่ยงางางาลีกูคอยอยู่บีสัตว์ยามเอเจลิฟงนั่นแบบกูจูเจนเปปูชานายมาเลยกูเรียกป่าวเงินนายเนี่ยดูเรนี่เนี่ยเลยอีเมลเนี่ยเว็บพิพิธภัณฑ์ในเว็บพิพิธฟิวเอเยอีเมลเลยซะบามิสแอทบีโอเอนิวส์ดอทคอมกูจูเจนเปปูชานายดู
ยูเอฟเฟซบุ๊กสามีนามาเลยแม้จะถูกโจมตีตาเปปูชาในมาเลยนี่นี่ไงแต่ยังได้ไลฟ์สิ่งอ่ะช่วยช่วยอะไรเช่นสามีเนี่ยในเกี่ยวกับซีซันนี้สมุทรเขมาร์เราสูญยาตรีนจริงๆกูกูเอาเรื่องกับเดลี่เปียบๆไปว่าเช่นเป็นส่วนหนึ่งของมาเชียร์ด้วยยูเกาหลีมีจิมปานังเงี้ยแต่แข่งกันสังหุตมาพี่ที่มาพิวเล็กขึ้นมาเจ้าอุยอปะตรงนั้นกันกองสังหุนี้ว่าที่นี่เปียบๆเลยเจ้าว่าเลย เนื่องจากเขาต้องเตรียมที่มาพิวพิเศษทั้งเลยเจ้าสเปนวันนี้เจ้าเป็นทรูเจนซันเชสเป็นที่สำหรับเอเมนูเอเมนโครเนตูจะเป็นสูตรพิวยาลัวที่นี่เวทีวีพิวสูตรเลยเจ้าละบ้าอัฟกานิสถานเมริกันทัพพอร์ตพิจารณาเต็มเมื่อซีซันที่กูอเมริกันในตาลีบันในจัดวัตถุนิยมยากงยากอีพีเดียวเจ้าแต่เป็นส่วนหนึ่งในนิสัยตัวเองกับพิวว่าเลยพิจารณาเนี่ยอัฟกามาชี้ใจบีอเมริกันกูเชื่อไหมเนื่องจากเจ้าเป็นผู้สิริกุลล์คำว่าตาลีบันในปากกาคลิปพิวไปเจ้าเนี่ย Nani, a Lopian Senami Peter Chow, Simon Kamamune, Panaisa Yunga, Mani Nama Mabe, Chang Chalai Pare, Trento Pacha, Yai Panay Tongse to Uri Muchan Kugu, Mnirunga Tamatranga Lemma Yitu, a TV letter to American Maima, Sualung and Yasain Tara, a Chazonki Sanyanting Air Chinile, Santa Tuagaba. American Tamatra, you got boy messes, you can be poko on to Peter Roger Stone, Nai Toja Pansi Kangayapi, American, Dolangu, Nathangu and Meniga, Pianlu Lavare, and Tosacha, American Tamara, you got Burma, Russia and Nashia Murima, so necessary in it, two so they put a two, a year you get up, Pipare.
စနေနေ့နေ့ကရဲ့နောက်ဆုံးရသတင်းချက်ကိုကိုအောင်လင်းဦးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီညနေ့ကရဲ့အစီအစဉ်ထုတ်လို့ရေမူကကိုရနိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအသံဖန်အင်ဂျင်နီယာကတော့
This program has come to you from the Voice of America, Washington.
Thank you.